တာရှင်ပဲခင်ဗျာပြီးခဲ့တဲ့မေလအတွင်းကမြန်မာနိုင်ငံ ARD တိုင်းအောက်ပိုင်းမှာ Nagis Cyclone မုန်တိုင်းကြီးတိုက်ခတ်သွားပြီးတဲ့နောက်ပျက်စီးဆုံးရှုံးခဲ့ရတဲ့နေရာဒေသတွေမှာဒီဒုက္ခရောက်ခဲ့ကြရတဲ့သူတွေအတွက်အခု6လကျော်9လရှိလာပြီဖြစ်ပေမဲ့လို့ပုံမှန်အခြေအနေကိုရောက်ဖို့ဝေးလို့အခုတောက်ရည်တန်တန်ရရှိရေးအတွက်အခက်အခဲကြုံနေရတယ်ဆိုတဲ့ကိစ္စတွေဒါအပြင်ဒီဒေသတွေကဒုက္ခတွေတွေပြန်လည်ပြီးတော့ထူထောင်ရေးအတွက်ကိုပဲဒီအခက်အခဲတွေအမျိုးမျိုးကြုံတွေ့နေရသေးတယ်ဆိုတဲ့အခြေအနေတွေအဲ့ဒီကဒုက္ခတွေပဲလို့ရုန်းကန်နေရလို့ဘသူတွေကကူညီထောက်ပံ့ငွေတွေပေးဖို့လို့ပြင်ဆင်နေကြတယ်ဆိုတဲ့ကိစ္စတွေကိုကျွန်တော်အလေးထားပြီးတော့ဆွေးနွေးသွားပါမယ်။ဒီသကဝိုင်းမှာပါဝင်မှုဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့အမေရိကန်ပြည်ထောင်စု Harvard တက္ကသိုလ်ကမြန်မာအရေးလှုပ်ရှားသူဒေါက်တာဒေါ်ရီထွေး GHB လို့ခေါ်ကြတဲ့မြန်မာနိုင်ငံတရားမျှတရေးနဲ့လူ့အခွင့်အရေးအဖွဲ့ကညွှန်ကြားမှုတဦးဖြစ်တဲ့ဒေါက်တာဦးစိန်မြင့်ဒါအပြင်မြန်မာနိုင်ငံစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဌာနမှအရာရန်တဦးအဖြစ်ဆောင်ရွက်ခဲ့တဲ့စီးပွားရေးပညာရှင်ဦးစိန်သေးတို့ဖြစ်ကြပါရခင်ဗျာဒီအခုကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းတွေပြီးခဲ့တဲ့သတင်းပတ်တွေမှာရခဲ့တဲ့ကြားခဲ့တဲ့သတင်းတွေထဲမှာကြည့်လိုက်မယ်ဆိုလို့ရှိရင်ဒီမုံတိုင်းတဲ့နယ်မြေတွေကပြည်သူတွေအမြောက်အများဟာတောက်သုံးရီအခက်အခဲတွေ့နေကြရတယ်ဆိုတဲ့သတင်းတွေတော်တော်ပဲကြားရပါတယ်ဒီမိုးရွာသည်ကုန်ဆုံးသွားပြီးတဲ့နောက်အခုမိုးပြတ်သွားတဲ့အခါမှာငကိုကရှိပြီးသားရေတွင်းရေကန်တွေကအကုန်လုံးစားငံရေဝင်ပျက်စီးသွားကြတဲ့နောက်ပိုင်းနောက်ထပ်ရေတွင်းရေကန်အစ်စ်တွေကိုလုံလုံလောက်လောက်မတူးဖော်နိုင်ကြတာတွေဒါအပြင်စားငံရေးဝင်သွားတဲ့ရေတွင်းရေကန်တွေကိုပြန်လည်ပြုပြင်ဖို့ကလည်းပဲအောင်မြင်သင့်သလားအောင်မြင်မှုမရှိသေးတဲ့အတွက်ကြောင့်မို့လို့အဲ့ဒီဒေသတွေမှာတောက်သုံးရေတန်းတန်းပြတ်ပြတ်မရရှိတဲ့ကိစ္စတွေကအတော်ကိုပဲဆိုးဝါးနေလို့ကြားသိနေရပါတယ်။အဲ့တော့ဒီတောက်သုံးရေအခက်အခဲနဲ့ပတ်သက်ပြီးတော့ကျွန်တော်ဥစွာပထမဒေါက်တာဒေါ်ရီထွေးကိုမေးကြည့်ကြပါခင်ဗျာ။ဒီတောက်ရေအခက်အခဲကဘယ်လောက်အထိများပြဿနာတွေဆိုးဝါးလာနိုင်တယ်လဲဆိုတာလေးနည်းနည်းတော့သုံးသပ်ပြပါလားခင်ဗျာ။
ဟုတ်ကဲ့ကျွန်တော်တို့ပမာမလေးဆိုရစကားတော့ရှိပါတယ်ရေတက်ကစမင်းနဲ့စမင်းအတက်ကကိုငယ်ဆက်တဖြစ်ရှင်ရေရပူပြောမှအရေးပါနေတယ်ရှင်အဲ့မှာရေရတောက်သုံးရေအထက်ချမ်းဆောင်လို့တွေ့ရမယ်ရောခါရီအကြီးကတော့ကျွန်တော်တို့အဆိုင်နဲ့ဥလန်တောင်ရှောက်မှာရှိရဲ့နေရာတိုင်းမှာပေါ့နော်အဲ့မှာရောခါပိုးပင်နဲ့အတွက်ကြောင့်မလို့ဝန်းသွားတာတွေဖြစ်မှာရှင် gastroenteritis ပေါ့ဒါတွေလည်းဖြစ်နိုင်တယ်နောက်တစ်ခါကျွန်တော်တို့ဆိုးဆိုးဝါးဝါးနေတဲ့ solution တော့ကာလာဝမ်ယောဂအထည်ကိုကျွန်တော်တို့ဒါမှတ်လို့ရတာပေါ့လေဒီကြားထဲမှာကတော့ရေမတက်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ typhoid ယောဂဟိုဥယျာဉ်ငမ်းချယောဂပေါ့နော်ဒါတွေဖြစ်နိုင်တယ်နောက်တစ်ခုအနေနဲ့ solution အသင်းအောင်အသင်းယောဂတွေလည်းဒါတွေဖြစ်နိုင်တယ်ဆိုတော့ကျွန်တော်တို့အဓိကထားပြီးတော့မှပြောသွားဖြစ်ပါရှင်နောက်တစ်ချက်ကတော့ရေမမတန့်ရှင်မှုဆိုရင်တော့အိမ်ောက်ဆက်တွဲမှာဘာမှတန့်စရာမရှိတော့ပေါ့ကျဲဆွဲခါကျတော့ရေမတက်တဲ့ခါကျတော့ချက်ပြုတ်စားတော့တဲ့အစာအာဟာရဘိုင်းမှလည်းဒါတွေမတန့်တော့ဘူးအိမ်ရနေလဲယောဂတွေကအမျိုးမျိုးလိုက်လာနိုင်တယ်ဆိုတော့ကျွန်မဆက်ပြောမှာပြောသွားချင်ပါရှင်
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီတောက်သုံးရီအခက်အခဲဖြစ်ရတဲ့ကိစ္စမှာသက်ဆိုင်ရာအာဏာပိုင်တွေကလိုအပ်တဲ့ပြင်ဆင်မှုတွေပံ့ပိုးကူညီမှုတွေလုံလုံလောက်လောက်မလုပ်ပေးတဲ့အတွက်ကြောင့်လို့လည်းပဲဝေဖန်တဲ့သူတွေကပြောကြပါတယ်နောက်ပြီးတော့ဒီတချို့နေရာတွေမှာဆိုရင်ကျွန်တော်တို့ဒီသတင်းတစ်ခုမှဆိုလို့ရှိရင်ဒီဘိုကလေးမြို့ပေါ်မှာဒီပြည်ပကနေစည်းမချဆရာဝန်များအသင်းပေါ့လေ MSF ဆိုတဲ့အဖွဲ့အစည်းတစ်ခုကနေပြီးတော့တောက်ရည်တန်းဆက်လာပြီးတော့တက်ဆင်ပေးထားတဲ့ဟာကိုပဲအဲ့ဒီဒေသခံအာဏာပိုင်တွေကဖြုတ်ယူသိမ်းဆဲသွားလို့အဲ့ဒီမှာပြဿနာတွေကြုံကြရတယ်ဆိုတော့လည်းကျွန်တော်ကြားလိုက်ရပါတယ်ခင်ဗျအဲ့တော့ဒီလိုဖြစ်နေရတဲ့ကိစ္စတွေမှာတက်ဆိုင်ရာအာဏာပိုင်တွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့လည်းပဲကျွန်တော်တို့နည်းနည်းသုံးသပ်ကြည့်ကြပါလေဆရာဦးစိန်မြင့်ပြောမလားခင်ဗျ
ဟုတ်ကဲ့ဟိုကျွန်တော်မှတ်မိလောက်တော့ကျွန်တော်တို့ဒီ Nagis ဖြစ်ပြီးကျွန်တော်တို့ကျွန်တော်စီလိုက်ဆက်သွယ်ရတဲ့အဖွဲ့အစည်းတွေပေါ့ဗျာနိုင်ငံခြား NGO တွေကတဖွဲ့ရတော့ကျွန်တော်မှတ်မိတော့ကျွန်တော်တို့ဟို Seattle Baseball Plus 8ဆိုတဲ့ NGO အဖွဲ့လေးတဖွဲ့ပေါ့လေသူတို့ကတော့ဒီတောက်ရည်တန်းဝင်ပဲသူတို့ဦးစားပေးပြီးသူတို့ထောက်ပံ့ဖို့သူတို့ကူညီဖို့သူတို့ကရည်ရွယ်ရှိဆိုကျွန်တော်တို့နဲ့ဆက်သွယ်ကျွန်တော်တို့ဘာတွေပေးလဲဆိုကျွန်တော်တို့ဟိုကျွန်တော်ရေစစ်ဒီပေါ့ water filter နောက်ကနာ water tablet ဒီပေါ့စီထဲမှာကျွန်တော်ထည့်ပြီးတော့သုံးလို့ရတဲ့စားစီပြားတွေပေါ့ဗျာအဲ့ဒါတွေကိုကျွန်တော်အရင်ဆုံးစားပြီးထောက်ပံ့ပေးဖို့လေနောက်ကျွန်တော်ရေစုဆောင်းနိုင်တဲ့ရေတိုင်ကီလိုဟာမျိုးတွေနောက်ဒီ plastic ပုံတွေပါအဲ့ဒါတွေအများကြီးပို့တာဒါကျွန်တော်မြင်တာတော့ဒါအရေးတူပေါ့ဒါ short term ပေါ့ဗျာအရေးတူမာလက်နေလောလောဆယ်ဖြစ်ရှင်းနိုင်တဲ့ပြဿနာပေါ့ဗျာအဲ့ဒါဒါပေမဲ့ခုနဟိုရေရှည်အတွက်ကကျွန်တော်တို့ကဒီစီမံကိန်းကခုနပြန်လဲထူထောင်ရေးစီမံကိန်းတွေပါရီကကျွန်တော်တို့ချဖို့လိုတော့ပေါ့နော်အဲ့ဒါကတော့ဒီကျွန်တော်တို့တကယ်ကိုရေ ဟို water supply ပေါ့ဗျာဒီအများကပြီးနေပြီးလေခုနပြမြို့ရင်းနေတွေကျွန်တော်တို့ဒါကိုပိုင်လိုက်နဲ့ဆွဲပြီးတော့ကျွန်တော်တို့ဒီပြေးတာတို့ဒါတွေကနောက်နောက်ပိုင်းဒါကျွန်တော်တို့ပြန်လည်ထူထောင်ရေးမှဒါပြီးဆက်ပြီးတော့စီမံကိန်းထဲမှာထပ်အစီအစဉ်တွေထဲမှာတော့ရှိတယ်ပေါ့ဗျာအဲခုနကခမောင်ကြီးပြောတဲ့သာပြီးတော့ကျွန်တော်တို့လူငွေလူချမ်းကြတဲ့ကိစ္စတွေမှာတော်တော်များများတို့ဖြန့်ဖြူးတဲ့နေရာမှာတို့လည်းခက်ခဲတွေရှိရတော့ကျွန်တော်တို့ကြားရတယ်ပေါ့လေဆိုတော့ဒီခါနာအပိုင်းတော့ကျွန်တော်တို့အစိုးရပိုင်းကပါတချို့တော်တော်လေးကိုနှောင့်နှောင့်နေနေလုပ်တဲ့အပိုင်းတွေရှိတော့တော်တော်များများတော်တော်လေးစိတ်ပြက်ပြီးတော့တချို့ကလည်းပြန်သွားတဲ့လူတွေရှိတယ်လို့နောက်ထပ်ပေးခြင်းတဲ့လူတွေကလည်းတော်တော်လေးနှောင့်နေတဲ့အပိုင်းတွေရှိတယ်လို့ကျွန်တော်ကြားတယ်အဲ့တော့ဒီကိစ္စကကျွန်တော်တို့ကတော့ဒီအစိုးရအနေနဲ့သူတို့ပြောတယ်သူတို့ကြင်ညာတယ်သူတို့ပြောတော့ပြီဗျာဒီအာဆီယံနဲ့ရော UN နဲ့သူတို့ခါသုံးပွင့်ဆိုင်သူတို့ညှိနှိုင်းပြီးတော့ကော်မတီဖွဲ့ပြီးတော့လုပ်ကိန်းနဲ့ပိုင်းနေမှာသူတို့ကတချို့တော့ဘလောက်အောင်မြင်နေပြောတယ်ဒါပေမဲ့ကျွန်တော်တို့ကြားတဲ့သတင်းတွေကတော့တချို့ကတကယ်တကယ်ဟိုးဝီးလန်နဲ့အဲဒီခေါင်းတဲ့နေရာတွေမှာတော်တော်များများဘာမှအခုထိကိုဘာမှအပြောင်းလဲမရှိသေးဘူးတချို့သူလုံးဝမရတဲ့အခုညီများတဲ့အပိုင်းတွေရှိတော့ဒါတွေကိုထိထိရောက်ရောက်ဖြေရှင်းနိုင်မှုအတွက်ကကျွန်တော်တို့အစိုးရအနေနဲ့ပို့ပြီးတော့ညောင်းကျင်းတော့ထင်တယ်နိုင်ငံညာအကူအညီတွေလက်ကမ်းလာတာတွေကိုတို့လက်ခံဖို့တင်နေဒါမှနောက်ပြီးတော့ပူတွဲဆောင်ရွက်ပို့ပြီးတော့လုပ်ကြမှုလုပ်တယ်လို့ကျွန်တော်ထင်တယ်လေ
ဟုတ်ကဲ့ဟုတ်ကဲ့ဒီတောက်ရည်တန်တရရှိရေးနဲ့ပတ်သက်ပြီးတော့အစိုးရဘိုင်းအနေနဲ့စီမံချက်တွေပါတယ်ဘယ်လိုများလှုပ်ဆောင်ပေးသင့်တယ်လဲဟလာသူတို့အခုလောလောဆယ်လုပ်နေတဲ့အခြေအနေတွေပေါ်မှာဘယ်လိုသုံးသပ်မိလို့ဆိုတော့ကျွန်တော်ဥစိန်ထဲကိုလည်းမေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကတော့ခုနဆရာတို့လည်းပြောပါတယ်ဆရာဥစိန်မင်းလည်းပြောတယ်ရေရှည်ရေတို့ပဲအဲ့တော့ယောဂဘယံနဲ့ပတ်သက်တဲ့ဟာလာကျွမ်းကျင်သူတွေနဲ့ပြောသွားတယ်ကျွန်တော်အနေနဲ့အဓိကပြောချင်တာကတော့ဒီလိုပြဿနာကြီးငယ်ဖြစ်လာရင်နိုင်ငံတော်မှာတာဝန်ရှိတဲ့ပုဂ္ဂိုလ်များကနာလုံဆောင်တဲ့အပိုင်းနဲ့လုံဆောင်ပူပေါင်းဆောင်ရွက်မယ့်အပိုင်းကိုကျွန်တော်ပြောလိုပါတယ်ဒီကိစ္စကတော့အလွန်မတန်နာခင်မုံတိုင်းကြီးကအလွန်မတန်ကြီးကျယ်တဲ့ဟာတဘာဝကဆူဖြစ်တော့သူကကိုယ်နိုင်ငံလို့နဲ့မရတော့ဘူးနိုင်ငံတကာကပူပေါင်းဆောင်ရွက်မယ့်အပိုင်းဖြစ်တယ်ဒီမှာလည်းရေတို့ရေရှိဒါနဲ့ပတ်သက်ရင်တော့အဓိကတော့လက်ရှိအုပ်ချုပ်နေတဲ့စစ်အစိုးရကဘာလုပ်ဖို့လို့လဲဆိုမူဝါဒဘိုင်းကိုသူတို့ပြည်ဝင်ကြောင်းလို့လို့တယ်မူဝါဒဆိုတဲ့နေရာမှာသူတို့ရဲ့ mentality နော်ခံယူချက်သဘောထားပါပြောင်းရနိုင်တယ်သူတို့ကျွန်တော်နားလည်တာကသူတို့ရဲ့စိတ်သဘောထားရေးအားရေးမကြည့်လို့ထင်တယ်လို့ကျွန်တော်ယူဆတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်နာဂိမုန်နဲ့ဖြစ်ကစားမှာပြောရတာစကားရှိတယ်။ဝင်းကြီးချုပ်ဖြစ်တဲ့ပုဂ္ဂိုလ်ကပြောတယ်။ဟာလာနိုင်ငံတကာအကူအညီတွေကရေးမကြည့်ဘူးတဲ့ဒိုးနိုင်ငံမှာဖားတွေငားတွေပေါ်တယ်မြေချောင်းအင်းရနေကဖားတွေငားတွေကိုယူဆလို့ရတယ်ဆိုတော့ဘာမလဲသူတို့ပြောတယ်ဒါအသိမှားတယ်ယူဆ။အ
ဲ့ဒီ
နော်ခင်ဗျာအဲ့ဒါအကျမ်းမရှိတော့ဆိုဆရာမတို့ပို့နားလဲပါတယ်။ရေးရဲမညင်နွမ်းနေတယ်။လူတွေအားရမဖြစ်တာစမ်းဘာဖြစ်လဲဒီလူသေးမှာပေါ့လောင်းတန်းတော့လည်းမကောင်းဘူး။သူရဲ့လောက်အောင်လည်းတမုံမထားရကြတယ်ဒါကြောင့် mentality ပိုင်းသူရဲ့ပြည်သူလူ့ဘုံထားတဲ့သဘောထားမူဝါဒပြောင်းကိုပြောင်းရမယ်ဒါကခုမှမဟုတ်ဘူးကျွန်တော်မဆလာခင်မှလည်းကျွန်တော်တွေ့ကြုံရှိခဲ့ဘူးတဲ့မုကောင်ဧရှာဒေသမှာတိုင်းသွင်းတိုင်းမှာကျွန်တော်စိတ်ရည်တွေနဲ့တူဖို့ပွားတဲ့အခါမှာဒါကိုအရင်မယူဘူးနော်ဒါသဘောတော့ပဲလုပ်ပြဒါမဆလာခင်ကလည်းအခုလည်းဒီသဘောရှိတယ်ဒါကြောင့်ဒီပိုင်းကိုလည်းပြောင်းဖို့လိုပါလိမ့်မယ်နောက်အရေးကြီးဆုံးပိုင်းကအခုလည်းကျွန်တော်တင်ပြခဲ့သလိုဒီသဘောကကတ်ဆူကြီးဖြစ်တဲ့အခါနိုင်ငံတကာအကူအညီနဲ့မှရမယ်ကိစ္စဒါကလောလောဆယ်မှာကိုပဲကျွန်တော် relief ကျေးဇူးရေးပိုင်းရှိတယ်နောက်တစ်ခါပြန်လဲထူထောင်ရေးပိုင်းရှိတယ်အဲ့တော့သူတို့သဘောထားကဖြစ်သွားပြီးဖြစ်တဲ့အခါမှာပြန်လဲထူထောင်ရေးကိုလက်ငင်းပြဿနာတွေကိုဦးစားပေးဖို့တဲ့ရေးရှိမှာ reconstruction ဆိုတဲ့ပြန်လဲထူထောင်ရေးဆိုတဲ့မှာနိုင်ငံတကာအဖွဲ့အစည်းတွေအထူးသဖြင့်ကမ္ဘာပန်းတို့လာအဖွဲ့အစည်းတွေငွေကြေးရယူမှုကိုသူတို့ကဦးတည်တဲ့ပိုင်းဖြစ်တယ်မိမာတွေဆရာကုနာဦးစိန်နေပြောသလိုပဲနိုင်ငံတကာကလာအကူအညီပေးမဲ့ဟာတွေကိုသူတို့လက်နှေးအောင်သွတ်ဆုပ်တော့အောင်မူဝါဒပိုင်းမှာဟန့်တားတာတွေရှိတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့နေရေးထိုင်ရေးဟလာဒီအိုးအိမ်ပြန်လည်ထူထောင်ရေးတွေတဲ့ကိုပဲတောက်ရည်တန်တန်ရရေးရပိုးပြီးတော့အရေးကြီးလိမ့်မယ်လို့ကျွန်တော်တို့ယူဆမိပါတယ်။ဘာလို့လဲဆိုတော့ကခုနဆရာမပြောသွားသလိုပါပဲဒီမတန်ရှင်းတဲ့တောက်သုံးရည်ကိုသုံးဆွဲမိတဲ့အတွက်ကြောင့်ဒီဝမ်းနဲ့ပတ်သက်တဲ့ယောဂတွေအများကြီးနောက်ထပ်ဖြစ်ပေါ်လာနိုင်ပြီးတော့ဒီနောက်ဆုံးအဆင့်ကာလာဝမ်းယောဂလိုဟာမျိုးဖြစ်လာမယ်ဆိုလူတွေအများကြီးဟလာယာနဲ့ထောင်နဲ့ချီပြီးတော့တည်ဆုံးကြရမယ်အဖြစ်မျိုးကိုကြုံတွေ့နိုင်တာရှိတာကိုဒီတော့ဟိုစပြီးတော့ဒီလိုတဘာဝဘေးအန္တရာယ်ဖြစ်ပြီးဟေ့ဆိုရှင်နိုင်ငံတကာမှာကတော့ပေါက်ရေကိုအထူးပဲဂရုထားပြီးတော့ဒီထောက်ပံ့ကြတာကျွန်တော်တို့တွေ့ရပါတယ်အဲ့တော့တောက်ရေသန့်မရနိုင်တဲ့အတွက်ကြောင့်မို့လို့အကျိုးဆက်တွေဘယ်လောက်ထိအောင်ဆိုးဝါးလာနိုင်လဲเนาะနောက်ပြီးတော့ဒီညဉ့်ညမ်းတဲ့ရေကိုသုံးဆွဲမြင်ဘာတွေဖြစ်လာနိုင်လဲဆိုတာကိုဒီဆရာဝန်တယောက်အနေနဲ့ဒေါက်တာဒေါ်ရီထွေးကိုပဲကျွန်တော်ဆက်ပြီးတော့မေးပြကြည့်ခင်ဗျာ
ဟုတ်ကဲ့ဆရာဒီညမှာကျမတို့ကရေတက်နေမတက်ဘူးဆိုတာကိုတိုင်းကြတဲ့အခါကျတော့ဒီလိုအမြင်ရကြည့်လိုက်မယ်ဆိုရင်နောက်ကြည့်နေတဲ့ရေပေါ့နော် တိုင်းအဲ့မှာဆိုရှင်တော့ကျမတို့ယောဂပူလီပါဝင်ဖို့တော်တော်များပါတယ်။တိုင်းမှာတခါစင့်တက်ပြီးတော့လုံနိုင်တာတော့နောက်တစ်ဆင့်တက်လုံနိုင်တာ bacteriological စီယောဂပိုးမွှားတွေဒီနေ့ဘယ်လောက်ပါသလဲဆိုတော့ဆက်ပြီးတော့မှဆန်းစစ်တာတွေလုံနိုင်တယ်။ chemical စီဘယ်လောက်ပါလဲဆိုတာတွေလည်းလုံနိုင်တယ်။အဲ့တော့ကျမတို့ရေတော်မှာတော့ဒီလိုဝန်းသွားမယ်စားဝါမယ်ဒီလောက်ပဲမြင်ရပေမဲ့ရေရှိကိစ္စတွေရောဆရာအစဦးစင်မြင်ပြောသလိုပဲပြန်ပြီးတော့မှကျမတို့အငြင်းချက်စဉ်းစားဖို့ရှိရရှင်။အဲ့ဒီညမှာဒီစိတ်ယုံနေပြက်ထားတာလေးရှိတယ်။အဲ့ဒီကနေထွက်ထားတဲ့ chemicals တွေကရောဘလောက်တိုင်းတာကြည့်ကြည့်ကျမတို့တောက်တဲ့အထက်မှာပါသွားပြီးမှ poisonous ပေါ့လေ။စိတ်တောက်ဖြစ်စီမှလည်းဒါလေးလေးဖြစ်စင်းစားဖို့တော့ရှိအောင်ပဲရှင့်။နောက်ဒီချင်းမရှိတဲ့အခါကျတော့ဒီချက်ရေးပြုတ်ရေးတွေမှလည်းကတိလင်္ကာတွေနိုင်နေနောက်တစ်ခါသူတို့ဒီအရေးပြားယောဂါတွေလည်းတော့ပြားဖြစ်တာလေလို့ကျမလည်းအဲ့လေဖတ်ရတယ်ပေါ့လေ expect လုပ်လို့လည်းရတာပေါ့အရေးတရားပိုင်းမှာလည်းဒီရေတောင်းလို့မချိုးရဘူးဆိုလို့ရှင်တော့ဒါတော့ဖြစ်လာနိုင်တာတော့အဆိပ်ပါပဲ skin disease တွေတော်တော်များများဖြစ်လာနိုင်တယ်အဲ့ဒီကနေပြောမှဆက်တိုက်လိုက်လာနိုင်သေးတဲ့ infection တွေကလည်းအများကြီးရှိရဆရာအဲ့ဒါတွေကိုကျမတို့ကောက်ကွယ်ဖို့လုပ်ဖို့အများကြီးလိုအပ်နေတဲ့အနေအထားတစ်ခုမှာတွေ့ရတယ်ဆရာနောက်တစ်ခါဒီစီးစင်းတဲ့ရေအပိုင်းကိုကြည့်မယ်ဆိုလည်းရေမစီးဘူးရေတွေကျွတ်နေတဲ့အခါကျတော့အဲ့မှာယောဂပူပွားပောက်ပွားတာတွေရှိရဒီကကြတော့နောက်ပိုင်းမှာကျမတို့ဒီနှစ်ဖြားလို့တို့သွေးလုံးတက်ကိုယောဂါတို့လို့ဂျပန်အုံးဆောင်မြေပါရောင်ယောဂါတို့လို့အဲလိုယောဂါတွေကိုတဲဆောင်နိုင်တဲ့ vector ပေါ့နော်တဲဆောင်နိုင်တဲ့ယောဂါပိုးချင်းနေပေါက်ပွားမှုတော့မို့လေကျမတို့ချက်စဉ်းစားဖို့ရှိလာမယ်ဆရာအဲ့တော့ဒီစီနဲ့ပတ်သက်ပြောမှပြောမယ်ဆိုရင်တော့အများကြီးကျေပြန့်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာဟိုကနနိုင်ငံတကာကနေပူးပေါင်းဆောင်ရွက်မှုလိုအပ်တယ်ဆိုတာကဒါကတော့ယုံမားတန်လျာလုံးဝဖြစ်စရာမရှိပါဘူး။ဒီနိုင်ငံတကာမှာကျွန်တော်တို့ကမြင်နေတွေ့နေကြားနေရတာသဘာဝဘေးအန္တရာယ်ဖြစ်တယ်ဆိုရှင်နိုင်ငံတကာအကုန်လုံးဝိုင်းဝန်းပြီးတော့ကူညီလှုပ်ဆောင်ကြတာဟာဒါအင်မတန်လဲအကျိုးရှိတဲ့ကိစ္စဆိုတာကျွန်တော်တို့ဒီဆူနာမီဖြစ်ခဲ့တဲ့ကိစ္စမှာဆိုတာမြင်ခဲ့တွေ့ခဲ့ရပါတယ်။အဲ့တော့ခုနဥစိန်လေးပြောလို့ပဲဒီနာဂစ်ဆိုင်ကလုန်းမုန်တိုင်းကြီးတိုက်လာတဲ့အချိန်မှာနာဖတ်စစ်အစိုးရအနေနဲ့နော်သူတို့ချက်ချင်းလက်ငင်းဆောင်ရွက်ပေးခဲ့တဲ့ဟာကဘာမှကိုမရှိသလောက်ပဲဒီရန်ကုန်မြို့မှာဆိုရင်ပျက်စီးသွားတဲ့သစ်ပင်တွေလဲပြိုကျသွားတဲ့သစ်ပင်တွေဓာတ်ကြိုင်တွေဓာတ်ကြိုးတွေအကုန်လုံးဒီရက်ကွက်လူတို့ကနေပြီးတော့ဝင်ပြီးတော့ကျတယ်ဆိုတော့အကုန်လုံးကျခဲ့ပါတယ်နော
်
အဲဟုတ်ကဲ့အဲ့တော့အဲ့ဒီအချိန်မှာကလေးကကနော်နိုင်ငံတကာကနေပြီးတော့ပေးခြင်းကမ်းခြင်းလှူခြင်းကြပါတယ်ဆိုတာကိုစစ်အစိုးရကကန့်သတ်ချက်တွေမျိုးမျိုးနဲ့ခက်ခဲအောင်လုပ်ခဲ့ကြတာမှတ်မိကြမှာပါပဲ
နော
်အဲ့တော့အဲ့ဒီလိုအခက်အခဲတွေဟလာပေးမဲ့လူကရှိနေတဲ့အချိန်မှာအခက်အခဲတွေဖြစ်ခဲ့အခုအခါမှာကမ္ဘာစီးပွားရေးကနည်းနည်းကြက်တဲလာတဲ့ခါကျတော့ပေးခြင်းတဲ့လူကစိတ်ဆန္ဒစေတနာရှိတာတောင်မှပဲပေးဖို့အခက်အခဲလေးတွေဖြစ်လာပြီပေါ့ဗျာ
အဲကျွန်တော်ကတော့ဆရာမပြောတော့ပြန်ပြီးကောက်ပြီးဆက်ပြောရင
်ဘယ်ဟာလဲ
ခုနကရေတန့်ကိစ္စမှာခုနဖြစ်ပေါ်လာတဲ့ယောဂါကြီးပိုင်းမှာလေခုနရေတွေကခုနပြောလို့နော်မတန်ရှင်းပြီးတော့ခုနရေတွေကခုနဟိုစီးစင်းမရှိဘူးအိုင်ထွန်းတာတွေရှိတဲ့ခါမှာခုနဆရာမပြောတဲ့ခုနဟိုချင်းနေအောင်မယ်ဟုတ်လားတော့အဲ့ရနဲ့ပတ်သက်လာတဲ့ယောဂါတွေကဒါတွေကတော့ကျွန်တော်ထင်တယ်အဲ့ဒါကျွန်တော်တို့တွေ့တာတော့ပထမရည်သူပိုင်းပထမ6လပိုင်းမှာဒီကိစ္စတွေကကျွန်တော်တို့အဓိကတော့အဲ့ဒါတွေကိုကင်တွေဖြည့်ရှင်းပြီးတော့ဒီ prevention ပေါ့ဗျာအဲ့ဒါကာကွယ်မှုဟာတွေအများကြီးလိုတယ်အဲ့ကြတော့ခုနကျွန်တော်တို့ဒီယောဂါတွေမဖြစ်ခင်မှာကျွန်တော်တို့ကကာကွယ်မှဒါလေခုနပြောတဲ့ epidemic ကမှဖြစ်ဘူးပေါ့ဗျာအဲ့ဒါကာကွယ်ဖို့ကအကူတီကံကောင်းရင်တော့ကျွန်တော်တို့ဘာသာမှတော့မကြားသေးဘူးဘာဖြစ်လို့ခုနပြောလို့ဟိုကျွန်တော်တို့ကုသိုလ်ကံကဘာကောင်းတယ်ဘာကောင်းလို့မဖြစ်တာလားဒါမှမဟုတ်လေ
immune ဖြစ်ရပါလား
အဲလူတွေပဲသူကဖြစ်သလား
ဟုတ်ပါတယ်
သူကတော့သူချို့နိုင်ငံသားတွေကတော့မြန်မာလူမျိုးတွေရဲ့ခံနေရှိမှုပေါ့ဗျာ
ဟုတ်ကဲ့
အဲ့ဒါကိုတော
့ငွေကလေးကညနေပတ်ပတ်နေလာလို့တောင်းတောင်းယောဂဘုရားမတိုးနိုင်ဘူးဆိုတာလား
ဆရာကျမကြီးဘိုင်းကကြည့်တော့လေဒါယောဂတွေကတော့ခံနေရှိနေပြီပေါ့ဗျာဆိုတော့ဒါတော်တော်များများလဲတော်တော်လေးအံ့ဩကြတယ်တော်တော်အံ့ဩကြဒါတခြားနိုင်ငံမှာဖြစ်လို့ရှိရင်တော့ဒါတကယ်ဟာဆူဆူဝါးဝါးဒါယောဂတွေကပြန်ပွားမဲ့ကိစ္စမှာသူတို့မဖြစ်သေးဘူးဂုတိဝင်ဖြစ်သေးဘူးဆိုတော့ဒါအမျိုးမျိုးတော့ခုနပြောကြတယ်အကြောင်းများမျိုးပြောကြတော့ပေါ့ဗျာ
ဒါ
ပြီးလဲခုနပြောလို့ infrastructure မှာကျွန်တော်တို့ပြန်ပြီးတော့ထူထောင်မဲ့ကိစ္စမှာတော့ဒါတွေကအရေးကြီးပြီးထည့်ရမယ်ဗျာကျွန်တော်တို့ခုနပြောလို့ရေကန်းရေခုနပြောလို့တောက်ရေခုနဘူရရှိရေဒါအတိကဒါကျွန်တော်တို့ဟိုကျွန်တော်တို့ treatment plan တွေကျွန်တော်ထောက်ထားခုနရေတောက်ဟိုစီဆက်ယုံကိုတဲတာဒါတပိုင်းခုနပြောလို့ဒီ ဒီနယ်တပြည်လုံးခုနတိုင်းတစ်ခုလုံးကိုဘယ်လိုစီမံရေးနဲ့ဒီဥစ္စာကိုချပြီးပေးမလဲဒါသူတို့ဟိုခုနဥစဉ်လေးပြောလို့ကျွန်တော်တို့ကမ္ဘာပါနုဘာလို့သူတို့ပေးနိုင်တဲ့အပိုင်းရှိတယ်ဒါပေမဲ့ဒီ
ပညာတွေပါလဲပါလာတယ်ခုနပေါ်ကြိုက်တွေပါကျွန်တော်ချပြီးလုပ်တဲ့အကိန်းနဲ့ခါကြတော့လေသူတို့စီကကြမ်းကြမ်မှုတွေလည်းပါလာတယ်အဲ့ဒီလူတွေနဲ့ပြည်ရင်းမှာရှိတဲ့လက်ရှိလုပ်နေတဲ့အစိုးရအမှုတန်းတွေနဲ့ကျွန်တော်လက်တွဲလုပ်ကြအကိန်းမှာဒါပြည်ဖြစ်ဖို့ကအစိုးရအနေနဲ့ကိုယ်စိတ်တည်းထောက်ပြလို့ဟိုကျွန်တော်ထင်တယ်ပွင့်လင်းပြီးတော့ဟိုတရားနဲ့တရားเนาะလက်ခံနိုင်လာတဲ့အခြေ
ရေသန့်ကိစ္စနဲ့ပတ်သက်လို့ဒီအခုဖြစ်ပွားခဲ့တဲ့ကိစ္စမှာဆိုရှင်ဒီမြစ်တီချောင်းနေနော်လေကွင်းနေတဲ့မှာအဲ့ဒီအချိန်တုန်းကမုန်တိုင်းတန်ကြောင့်မို့လို့အသက်သေဆုံးပြီးတော့နေပူချင်းနဲ့နောက်ပိုင်းမှာပုတ်ပွားပြီးတော့အလောင်းနေအများကြီးပဲနော်အဲ့ဒီဒေသတခွင်မှာရှိခဲ့တယ်ဆိုတော့ကျွန်တော်တို့ဓာတ်ပုံတွေရုပ်ပုံတွေလည်းတွေ့ရတယ်မြင်ရတယ်အဲ့တော့အဲ့ဒီလိုဒီလူတွေအလောင်းတွေတရိษံအလောင်းတွေပုတ်ပွားပြီးတော့ကျန်ခဲ့တဲ့နေရာဒေသတွေမှာရေဟာပြန်ပြီးတော့တန်းတန်းရှင်းရှင်းနဲ့တော့နိုင်တဲ့အစ်စ်မျိုးကိုရောက်နိုင်ပါဦးမလားဆိုတာလေတွေးစရာတခုဖြစ်လာတာပေါ့ခင်ဗျာတော်ကြီးတွေးပဲလို့မြင်ပါလေအ
ဲ့အရာကတော့ဒီနောက်ပိုင်းမှာတော့အလောင်းကြီးတော့မရှိတော့ဘူးလို့ကျွန်မထင်နေဆရာနောက်ပြတ်မှာဒါအတွက်ကတော့ကျွန်မတို့သိပြတော့မှမစင်စားတော့ဘူးပေါ့န
ော်ဒါဖြင့်အဲ့ဒီအချိန်တုန်းကလောလောလတ်လတ်အဲ့ဒီတလားနလားအချိန်ကတော့အရေးကြီးတာပေါ့
ရှိတယ်ဆရာဒီအချိန်ကတော့တကယ်ကိုစိုးစိုးပွားပွားအဲ့ဒီရာတောက်မိတော့တွေးဝင်ဆရာတိတ်မကောင်းပေါ့ဆရာအဲ့အဲ့မှာကျွန်မတို့ဟိုဒီနယ်စပ်ကအခွင့်တခုနဲ့ပေါင်းပြီးတော့တော့မှာပန်ဖလက်စီချုပ်တဲ့အခါမှာဒီ dead body တွေနဲ့ပတ်သက်ပြီးတော့ကျွန်မတို့ထည့်ပြီးတော့မှပညာပေးခဲ့ပါတယ်ဆရာဒီနေရာမှာပညာပေးတာလည်းအရေးကြီးတဲ့အကြောင်းလေးကိုကျွန်မပြောချင်တယ်နိုင်ငံရခြားကိုညီရလေယူရဲအတိုင်းကြပေါ့လေ
အဲ
့နေရာမှာဒီ grassroots ရှင်လူတို့လူတန်းစားကြတဲ့ဟုတ်လေကျမတို့ကအသိပညာတွေတိတ်ဖို့အများကြီးလိုအပ်တယ်ဆရာ။ဘာလဲဆိုတော့ဒီဘယ်လိုရေကိုတောက်တင်တယ်လဲပေါ့။အဲ့နေရာမှာဆရာပြောသလို dead body ရှိရင်မရှိတော့ပေမဲ့လို့ကျမတို့ဘယ်လိုနည်းနဲ့ရေတန်းရမလဲ။ရေတွင်းရေကန်တွေတူးချမယ်။ဒီရေတွေကိုဘယ်လိုနည်းဒီကလူတန်းစားလေပေါ့မှာတောက်ရည်တန်းစက်ရုံအချိန်မဟုတ်ပဲနဲ့ပေါ့နော်ဆရာဦးစိန်ညင်းပြောပြတယ်လို့ဒီ treatment plan တွေအချိန်မသွားပဲနဲ့ကျမတို့ရေကိုချိုချက်မယ်ဘယ်လိုချိုချက်တော့တောက်ကြမလဲ chlorine ချက်တွေကိုတနိုင်တစ်ပိုင်းဘလိုဝေးချမ်းပြီးတော့တို့ဒီ chlorine ချက်တွေကိုစနစ်တကျသုံးတက်အောင်ကျမတို့သင်ပေးမလဲပညာပေးမလဲနောက်တစ်ခါအခု PSI ဆိုတာကျမတို့မြန်မာနိုင်ငံကNGO အဖွဲ့ CG ရနေပြီးတော့မှဒီတို့ water guards တွေပေါ့ဒီရေတန့်ဆေးကြီးလေးတွေကိုထုတ်ပေးရကြဆေးပေါပေါလေးနဲ့တို့က social marketing လုပ်တာဆိုတော့အဲ့ဒီရေတန့်ဆေးကြီးလေးတွေကိုလူတို့လူတန်းစားကြတဲ့ရောက်အောင်ဘလိုဖြန့်ဖြူးမလဲလူတို့လူတန်းစားချောင်းသုံးချင်အောင်ကျမတို့ဘလိုပညာပေးကြမလဲဆိုတဲ့အပိုင်းပေါ့နော်ဒါလေးတွေကတော့ဟိုတနိုင်တစ်ပိုင်းလုံးနိုင်နဲ့နောက်ပြောမှာလူတူလူရန်စာချားထဲမှာဆောင်ရွက်နိုင်တဲ့ကိစ္စလေးတွေဆိုတော့အဲ့ဒီပိတ်အပိုင်းကိုလည်းလည်းဦးစားပေးတော့လုပ်တင်တယ်လို့ကျွန်တော်မြင်ပါတယ်ရှင်
။ဟုတ်ကဲ့အဲ့တော့အခုဆိုလို့ရှိရင်ပြီးခဲ့တဲ့ရက်ပိုင်းမှာပေါ့ဗျာဒီ EU နော်ဥရောပဒီအဖွဲ့ကြီးကနေပြီးတော့ဒီ Nagis ပုံတိုင်းတန်ခံခဲ့ရတဲ့မြန်မာဒုက္ခသည်တွေအတွက်ယူရိုငွေ22,000,000,000ထပ်ပြီးတော့ပေးသွားမယ်ဆိုပြီးတော့ကြေညာခဲ့တယ်။သူတို့ကတော့မြန်မာဒုက္ခသည်တွေအားလုံးအတွက်ကိုဒီစုစုပေါင်းယူရိုငွေတန်း40ကျော်အဲ့ဒီမှာမှဒီ Nagis ပုံတိုင်းတန်ခံရတဲ့ဒုက္ခသည်တွေအတွက်ဆိုပြီးတော့22,000,000ကိုပေးမယ်လို့သူတို့ဆိုထားပါတယ်။နောက်ဒီအင်ဒိုနီးရှားနိုင်ငံကဒီတာဝန်ရှိအရာရှိကြီးကြောက်ကလည်းပဲမြန်မာနိုင်ငံကိုတွားကြည့်ခဲ့ပြီးတော့သူကဒီအရင်တော့ကဆူနာမီတန်ခံခဲ့ရတဲ့ဒီအိန္ဒိယသမုဒ္ဒရာဝန်ကြီးရနိုင်ငံတွေနဲ့ရှင်လိုက်ရင်တဲ့မြန်မာပြည်ကဒီနာဂစ်မုန်တိုင်းခံရတဲ့ဒုက္ခသည်တွေရှိကိုဒီထောက်ပံ့မှုတွေအကူအညီတွေရောက်တာအင်မတန်နှေးကွေးနေတယ်လို့လည်းဝေဖန်ခဲ့တာလည်းကျွန်တော်တို့ကြားရတယ်။ပေးမဲ့လူတွေကပေးဖို့ရှိနေတယ်။နောက်ပြီးတော့ဒီဟာကွက်ပြော့ကွက်တွေကိုထောက်ပြမဲ့လူတွေလည်းရှိနေတယ်။အဲ့လိုဒီလိုအခြေအနေမျိုးမှာဒီပေးလာကမ်းလာတဲ့ဒီအလှူငွေတွေကထိုက်ထိုက်တန်တန်နဲ့ဒုက္ခသည်တွေရှိကိုရောက်ဖို့ကတိတ်ကိုအရေးကြီးနေတယ်မဟုတ်ဘူးလားခင်ဗျ။ဥစိန်လေးပြောပါအောင်ခင်ဗျ
ဟုတ်ကဲ့ခင်ဗျဟိုကျွန်တော်တို့အားလုံးလည်းခုနလည်းကျွန်တော်တင်ကြခဲ့ပါတယ်အားလုံးလည်းသိပြီးသားပါရှေခါဇကနာဖနိုင်ငံရေးကိုသူကဦးစားပေးလို့မိပြည်သူလူထုအကျိုးအတွက်လက်ငင်းပြဿနာကိုဖြေရှင်းဖို့ကိုဦးစားမပေးခဲ့တဲ့ပြဿနာဒီကွန်းဆက်ဖြစ်နေပါတယ်အဲ့ဒါဒီချက်ကိုကျွန်တော်ထောက်ပြချင်တာဒီလိုဖြစ်လို့လည်းပဲဟလာနာဖကတင်ပြတာကိုကဘာကလက်ခံဖို့ခရင်နဲ့အတွက်ကြောင့်မို့လို့ဟလာအာဆီယံနဲ့ UN ကပေါင်းပြီးတော့မှကျွန်တော်တို့ပေါင်းကြဆိုတဲ့အစီရင်ခံစာ assessment ပေါ့လေအဲ့ဒါကိုကျွန်တော်တို့ထုတ်ခဲ့ကြတယ်အပြင်သူ့အစီရင်ခံစာအရသူကဘာပြောလဲဆိုလို့ရှိရင် तू ကနာဖ target ထားတယ်လို့မဟုတ်ဘူးခင်ဗျ reconstruction ဘိုင်းကို तू က target မထားလောလောဆယ်ကျွန်တော်တို့ဒီဒုက္ခသည်တွေအတွက် relief early recovery ပေါ့လေအစောပိုင်းပြန်လည်ဆောင်ရေးအတွက် तू က3 နှစ်ဆွဲတည်တယ်ဒီ3 နှစ်မှာဒေါ်လာတန်1000နဲ့1000ပေါ့ဆောင်ပြောမှာဆို1000နဲ့တန် ဆိုတော့1 billion ပေါ့နော်1 billion ပထမ3နှစ်သာပထမတစ်နှစ်မှာဒီနှစ်ပေါ့482တန်းဆင်မှတ်မိတော့ဒုတိယနှစ်မှာ265တန်းထင်တယ်နောက်တစ်နှစ်မှာ355တန်းဆိုတော့အဲ့ဒီတန်းပေါင်းဒူဒူဒူဒူနှစ်လိုက်ပေါ့နော်အဲ့ဒီ target ကိုပြည်မြောင်နိုင်ငံတကာကိုတောင်းဆိုထားပါတယ
်
နိုင်ငံတကာကမပေးနိုင်သေးတာလေဒီပြဿနာပဲအခုတော့ပထမစပွဲဦးကမှာဟလာနာဖာစီဆိုတာကနိုင်ငံတကာအကူအညီကိုလိုလိုချင်ချင်ကောင်းကောင်းမွန်မွန်ဆက်ဆံမှုမပြုတ်ခဲ့တဲ့ပြဿနာဖြစ်တော့ဒါနည်းတယ်ခုနဆရာပြောတဲ့ကိစ္စပြန်ပြောရင်မှန်ပါတယ် EU ကပေးမယ်ဆိုတာဒေါ်လာတန်း20ကျော်ဘောက်ယူရိုတန်း20ကျော်ဆိုတာဒါနဲ့ပြိမ့်မယ်တကယ်တမ်းပြောရင်ဒါကြောင့်အလုံးချုပ်လိုက်ရင်ဒေါ်လာဒီနှစ်ဆိုတာပေးဖို့တောင်းဆိုထားတဲ့482တန်းထဲမှာတဝက်လောက်ပဲရသေးတယ်ဒီပြဿနာကခုနကျွန်တော်တင်ပြတဲ့ပြဿနာနဲ့ဆက်နွယ်ပါတယ်တချို့မှလည်းပဲနောက်တစ်ခုပြဿနာတစ်ခုကလည်းအချင်းတဲ့ပြဿနာပေါ့လေနော်အဲ့ဒါကိုလည်းသူတို့ပြင်ပေးပါတယ်အဲ့တော့ဒီပြဿနာလေးပြေလည်ဖို့ဆိုလို့ရှိရင်ကျွန်တော်ဘာလို့ခုကျွန်တော်ခုနတင်ပြကြတာပဲကြာရေးတူမလိုက်ဘူးအုပ်စိုးတူနော်လက်ရှိအုပ်ချုပ်နေတဲ့နာဖစစ်စိုးကသူ့ရဲ့သဘောထားပြောင်းရမယ်ဆက်ဆံရေးပြောင်းရမယ်အယူအဆပြောင်းရမယ်ဒါကြောင့်ခုနဆံမတင်ပြခဲ့သလိုဟလာဆရာဦးသိမ်းနဲ့ပြောပါတယ်ရေတိုးမှလောက်ရမယ်တနိုင်တစ်ပိုင်းဟလာ grass 2ကလောက်ရမယ်ပိုင်းနေဌာနဆိုင်လောက်ပိုင်းနေရမှန်ပါတယ်ခွန်းဒါအထောက်ပံ့မယ်တကယ်တော့ဒီမှာခေါင်းမိုးကမိုးမလုံဆိုပြမစကားလိုပဲထိတ်က policy ကိုသာပြုတ်ပြေးမယ်ဆိုရင်ခုနဆရာတို့ကျွန်တော်တို့ဟလာပြည်သူရင်ဆိုင်နေရတဲ့ပြဿနာကိုငွေကြေးပိုင်းရဖြစ်စေဟလာခုနဤပညာပိုင်းရဖြစ်စေနိုင်ငံတကာကူညီမှုရဖြစ်စေပြည်တော်မှာရှိတဲ့ even စေနာရှင်တွေရအစပေါ့ဗျာတနေတပိုင်းလုံးပါဖို့လုံးမဲ့ဟာတွေကိုချုံးမွေးဖို့ဆိုလို့ရှိရခုနနိုင်ငံတော်အုပ်ချုပ်နေတဲ့အစုကအပီးပြီးထိတ်ကနေပြီးမအောက်ချေကျေးရွာပေါ့ဗျာရောက်ွက်အထိဒီသဘောထားလေးကိုပြည့်ပြည့်လာမယ်ဆိုရင်တော့ကျွန်တော်တကယ်ခံစားနေရပြည်သူတွေရဲ့ရေတို့ရေချေပြဿနာတွေကိုပြေလည်မယ်လို့တော့ကျွန်တော်အဲ့လိုပဲကျွန်တော်နားလည်ပါတယ်ခင်ဗျာ
မှန်ပါတယ်အဲ့ဒီမှာကျွန်မလည်းဆရာကို၆ခံပြောချင်းရင်းလို့ပါဆရာ။ဒါနဲ့ဆိုတော့ဒီကျွန်မတို့နာအဖအစ်စ်ဆိုရပါလေ။ဒီနည်းဆိုရင်သူတို့ရဲ့ concept ကခံယူချက်တွေမှားနေတာကိုကျွန်မတို့ကဟိုအရင်ကတည်းကလည်းသိခဲ့ပြီးသားပါပဲလေဆရာ။နောက်ကျွန်မတို့ကဘာလို့အားဖြစ်နေတယ်လဲဆိုတော့နိုင်ငံရဲ့ခြားကလာမဲ့ impact တွေပေါ့ကျွန်တော်ကမှအားဖြစ်နေတယ်။အဲ့ဒီလိုအားဖြစ်မှထက်စာရင်ပေါ့နော်။ကျွန်မဘာလို့အားဖြစ်နေတယ်လဲဆိုတော့ပြည်တွင်းမှာရှိတဲ့လူတို့ရဲ့အားလေးပါဆရာ။အဲ့ဒါလေးတွေကိုအားဖြစ်ပြီးတော့မှဘလို့ဆောင်တည်သွားရင်ရမလဲဒီ NGO လက်ရှိလုပ်နေနိုင်တဲ့ဒီလုပ်နိုင်ခွင့်ပေါင်းလုပ်ပိုင်းခွင့်ပေါင်းနေတဲ့အနေနဲ့တို့ဘလောက်ဥစားမှုပေးသွားနိုင်မလဲထောက်ပံ့မှုတွေပေးသွားနိုင်မလဲဆိုတဲ့အပိုင်းကိုလည်းဥစားပေးရမယ်ဒီဆရာပြောတော့ကျွန်မအများကြီးထောက်ခံ
ပါတယ်ဟုတ်ပါတယ်ကျွန်တော်တစ်ချက်ထုတ်ချင်တာအဲ့ဒါကြောင့်ပြောတာပါကျွန်တော်နည်းနည်းလေးဆွတ်ချင်တာကတို့တို့သဘောထားဆိုတဲ့နေရာမှာကျွန်တော်တို့အကူအညီပေးတဲ့ပုံကူမျိုးကိုဖမ်းတာစီးတာဆိုတာတိတလာဆိုဗျာဇာကနာတို့လိုလားတကယ်ပြည်သူလို့အတွက်လုပ်တာတွေကိုကျွန်တော်တို့ဒါတွေကလုံးဝရက်တန်းရက်ပြရမယ်ခင်ဗျာနိုင်ငံတကာတွေမှာဒါကြောင့်ကျွန်တော်တင်ပြနေတဲ့ဆံမပြောတာလည်းထက်ထောက်ခံနေတယ်ကျွန်တော်လည်းအားတက်သွားတယ်အဲ့ဒါကြောင့်မလို့ဟိုဆိုးတဲ့နာဖစီဆိုတာဒီနိုင်ငံတကာနဲ့ဆက်ဆံရေးဖြစ်စေပြည်သူတွေနဲ့ဆက်ဆံရေးဖြစ်သည်ဖြစ်စေပြည်သူတွေအတွက်ကိုပြည်သူတွေကအစိုးရတော့အာမခွင့်နဲ့ကိုယ်တိုင်တိုင်လုပ်တဲ့ပံမိုးဓာတ်တွေကိုတော့ဖြစ်ကျွန်တော်လုံးဝမဟန်တားသိမ့်ဘူးလို့ကျွန်တော်အနေနဲ့ကျွန်တော်ယူဆပါရစီခင်ဗျာ
ဟု
တ်ကျွန်တော်လည်းအဲ့ဒါကိုမြင်တယ်လေကျွန်တော်လည်းအဲ့ဒါသဘောတူပါတယ်ဘာလို့ဆိုတော့လောက်ကိုင်းတဲ့အပိုင်းမှာမဟာစီမံကိန်းတွေပေါ့ဗျာအခုတော့ပြန်လဲထူထောင်ရေးလို့ပြောလို့ကြတော့အဲ့ဒီကြတော့ဒီလိုဟိုမဟာစီမံကိန်းတွေချလို့တော့ဒါကတော့အစိုးရဘက်ကလုပ်တဲ့အပိုင်းတွေရှိတယ်ကျွန်တော်တို့ဒါတရိုင်းနိုင်ငံကြီးအကူအညီနဲ့လုပ်တာအာလုပ်တဲ့အပိုင်းတွေရှိတယ်ဒါပေမဲ့ခုနအသေးဖွဲခုနပြောလို့ပြည်သူကိုဖြန့်ဖြူးရောခုနပညာပေးတာတို့ကာကွယ်ရေးတို့ဘာလို့ဒီဟာတွေရတော့ကျွန်တော်တို့ပြည်သူကနေအများစုကဟိုတိုက်ရိုက်ထိတွေ့ပြီးလုံနိုင်တဲ့အပိုင်းတွေကြတော့ကျွန်တော်ပြည်တွင်းမှာပဲရှိတဲ့ပြည်သူတွေကလည်းအများကြီးကျွန်တော်လုံနိုင်တဲ့အပိုင်းတွေရှိတယ်။အဲ့ဒီအပိုင်းတွေကိုသူကအနေနဲ့ကတော့ကန့်တမ်းပြန်ထားပဲနဲ့လွယ်လွယ်ကူကူလုတ်ကိုင်းကူပေးပြီးနောက်ပြီးတော့နိုင်ငံကြီးကလည်းကန်ကြီးကိုအသေးလေးတွေပေါ်ပြသူတို့တက်နတ်တနိုင်လုံနိုင်တဲ့ဟာလေးကခုနပြောလို့သူတို့ရှိတာတွေနဲ့သူတို့ဒီပြည်သူလူတွေလည်းလူလူတွေကိုရအောင်သူတို့ပေးနိုင်တဲ့အပိုင်းတွေတင်ရကူနိုင်တဲ့အပိုင်းတွေမှာအဲ့ဒါတွေကလည်းကျွန်တော်တို့ကခွင့်ပြုတင်တယ်လို့ကျွန်တော်မြင်တယ်။အဲ့ဒီတော့ခုနနှစ်ပိုင်းပေါ်ပြဆိုးရပိုင်းကသူတို့အနေနဲ့တကယ်ဒီ project ကြီးချပြီးတော့ infrastructure လုပ်တဲ့အပိုင်းကလည်းဒါသူတို့ကသူတို့ရည်ရည်ရှိတဲ့အပိုင်းနဲ့လုပ်နေတယ်ဗျ။ဒါပေမဲ့ခုနပြောလို့ပြည်သူကို direct လက်ထဲမှာထိရောက်ရောက်ပြန်ပြေးဝေပြီးတော့သွားပြီးလုတ်ကူညီနိုင်တဲ့အပိုင်းတွေကျွန်တော်ပြည်တွင်းရလူတွေကတော့ဦးစိန်သိန်းပြောပါလို့ကျွန်တော်ခုနဦးစားကနာတို့ဘာလို့လုတ်တဲ့အပိုင်းတွေဆိုတာအနေနဲ့ကတော့လက်ခံသိနေတယ်လို့ကျွန်တော်မြင်တယ်ဗျာ
မနိုင်ဆရာတောင်ကျပါလုံးဝဆက်ထောက်ခံတယ်သူတို့တက်တာလက်ခံကျင့်သုံးနေတယ် military philosophy မှာကမှားနေတယ်ဆရာအဲ့သူတို့ရဲ့ philosophy ကိုပြောင်းဖို့ဆိုလို့ရှင်ဒါအများကြီးလောက်အောင်မယ်အဲ့တော့ဆင်ကျပါဆွေးနွေးတင်တာ public spheres တွေဒီလိုလူတို့လူတန်းစားတွေပါဝင်ဆွေးနွေးနိုင်တဲ့နေရာတွေမှာဒီနာအခတဲ့ဆက်တက်မိသားစုတွေလည်းကျမတို့ကတည်သူပဲဆိုတော့လက်ခံပြီးတော့တို့လက်ကျွဲပြီးတော့မှတို့ရဲ့အတွေးတွေအမြင်တွေပြောင်းသွားအောင်ကျမ culture ကိုပြန်ပြီးတော့ပြောင်းသွားဖို့လိုပါတယ်ဆရာကျမတို့အဲ့လိုမြင်နေရှင်နောက်တစ်ခုကတော့ကျမတို့ကတပါဝက တက်တော်ရင်းနဲ့ပတ်သက်ပြောလဲဒီနေရာမှာသူတို့တက်တင်နေလဲထားတယ်။အဲ့ဒီဟာမှာလည်းရေရှိစီမံကိန်းနဲ့ကျမတို့အများကြီးပြန်ပြီးတော့ဘာဘာပဝင်ချင်းချင်းတင်းရေးလုပ်ငန်းတွေလည်းဆက်လုပ်ဖို့လိုအပ်ပါရဲ့ဆရာ။ဒါပေမဲ့မလုပ်ဘူးဆိုရင်တော့နောက်ပိုင်းမှာဒီ impact တွေပေါ့လေ။အဲချက်ပြီးတော့မှကျမရေးဆိုင်ရမှာကမကောက်ဘူး။တခြားဘယ်ဆုံးတော့ဆုံးကနေပြောမှအများကြီးချက်ပြောချိခိုင်နိုင်သေးတယ်ဆိုရင်အကြောင်းကိုလည်းကျမစဉ်းစားမိတာလေးပါဗျာဟုတ်ကဲ့
ဟုတ်ကဲ့တိတ်မီရောပြောစရာရှိသေးလား
ကျွန်တော်ကတော့ခုနအခုထိန်စိန်လေးပြောရတယ်ခုနသူတို့အခုဒီ9 gig ဆိုကိုပြန်လဲထူထောင်ရေးအတွက်သူတို့သတ်မှတ်ထားတဲ့ငွေပေါ့ဗျာဘယ်လောက် 1 billion dollar အဲ့ဒါသန်းတထောင်ခေစားကအခုကျွန်တော်ကြားလာတော့အခုကသူတို့ဒေါ်လာသန်း100 လောက်မရဘူးလို့လောက်ကြား
ပလမနှစ်တော့ဟုတ်ပါဆရာတဝက်လောက်ပဲသူတို
့တဝက်လောက်ပဲဒါတော့ဒီဥစ္စာကျွန်တော်တို့ခုနပြောလို့ကျွန်တော်တို့ရတဲ့ငွေအတိုင်းတာနဲ့ကျွန်တော်တို့ဒီမှာရှိတဲ့ ER တိုင်းမှာရှိတဲ့နေမြင်တဲ့လူသူပမာဏနဲ့ကြည့်လို့ရှိရင်ဘာမှမရှိဘူးတဲ့အဲ့တော့အများကြီးလူတဲ့အချိန်မှာဒါပေမဲ့ခုနအဓိကအချက်ကကျွန်တော်ကုလသမဂ္ဂအထွေထွေမှုကတခါလေသူတို့နိုင်ငံတွေကိုအကုန်လုံးမြင့်တက်ရခံတော့နိုင်ငံအသီးသီးကသူတို့အစိုးရတွေကအစိုးရကိုယ်တိုင်ကပြေးပါမယ်လို့
ကန့်လန့်နေမိတာပါ
ကန့်လန့်ထားတာတွေဟာတွေကဒါပေမဲ့မလာဘူးဘာကြောင့်မရသလဲဆိုတော့ခုနဥသိနေလဲထောက်ပြသွားတယ်သူတို့အစိုးရဘိုင်းကသူတို့လက်တွဲဖို့သူတို့ဒါပွင့်လွင်ပွင့်လင်းလင်းနဲ့ဒီကလက်တွဲဖို့သူတို့ကောင်းဆောင်ရမယ်ဆိုတဲ့ဟာကိုသူတို့ပြနိုင်လို့ရှိရင်ပေးလာမဲ့လူတွေကလည်းတကယ်ခံယုံကြည်ချက်နဲ့နောက်ပြီးတော့ခုနပြောတော့လေဟို confident ပေါ့ဗျာအဲ့ဒါရှိလာတဲ့ခါကျလို့ရှိရင်တော့ကျွန်တော်ထင်တယ်ဒီနောက်တစ်ပြောထားတဲ့ကမ်းလှမ်းထားတဲ့ငွေတွေကတော့ဆက်ပြီးရနိုင်အကြောင်းရှိတယ်ပါရှင်းရှင်းလားဒါပေမဲ့အစိုးရအနေနဲ့ကတော့ဖြစ်နိုင်အောင်သူတို့ခုနစီဝေးတွေထိုင်ပြီးပြောနေမယ်ဆိုတာတကယ်ကိုလက်တွေ့ဝန်းမှာပြရပါတကယ်လုံးဖွင့်ပြီးလုပ်ပြီးရင်တော့ဒါအောင်မြင်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်တို့ရလာတဲ့အချိန်ကပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီနေ့စကားဝိုင်းကတော့ဒီမှာပဲအဆုံးသတ်ပါလိမ့်မယ်ခင်ဗျအဲ့တော့ခုနကတော့ဆရာတို့ဆရာမတို့တင်ပြသွားကြသလိုပဲဒီသက်ဆိုင်ရာအစိုးရအာဏာပိုင်တွေအနေနဲ့ကဒီချမှတ်ထားတဲ့မူဝါဒ policy ကိုပြန်လည်သုံးသပ်ပြီးတော့ပြုပြင်ပြီးတော့ပြင်ဆင်ပြီးတော့ဟိုလုပ်ပေးမယ်ဆိုလို့ရှိရင်တော့နိုင်ငံတကာကူညီမှုတွေကိုလည်းပဲအခုလက်ရှိတဲ့အများကြီးပို့ပြီးတော့ရလာစရာရှိတယ်เนาะပြီးတော့ဒုက္ခရောက်နေကြတဲ့ပြည်သူတွေအတွက်လည်းပဲအများကြီးအကျိုးဖြစ်လာနိုင်တယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်ပြရစီခင်ဗျာအခုဒီကနေ့ပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်အမေရိကန်ပြည်တော်စု Harvard Tech ကသူကမြန်မာအရေးလှုပ်ရှားနေသူဆမ်မဒေါက်တာဒေါ်ကြီးထွေး JHB မြန်မာနိုင်ငံတရားမျှတရေးနဲ့လူအခွင့်အရေးအဖွဲ့ညွှန်ကြားမှုတူဖြစ်တဲ့ဒေါက်တာဦးစိန်မြင့်နဲ့မြန်မာစီးပွားရေးပညာရှင်ဦးစိန်သေးတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပါရစေ။ဒေါက်တာရှင်ပေါင်းကိုစိတ်နှပြကြားမှရှင်လန်းကြပါစေခင်ဗျာ။